တတော်ဦးသိဌာနကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်သင့်တဲ့တတော်ထွက်ပစ္စည်းဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါတယ်။ဒီမှုတွေမှာတတော်ဝန်ထမ်းအကြမ်းလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေးတယ်။တာဝန်ပေါ်လျော့မှုလည်းရှိပါသေးတယ်။တတော်ဝန်ထမ်းတဦးဟာပြည်မြတတော်နယ်မြေဧက9000ကိုသိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေးတယ်။အများဆုံးအေးအေးယူခံရတဲ့ဝန်ထမ်းတွေကတော့တော်ကောင်းတဲ့တောအုပ်တွေဖြစ်ပါလေ။ပြောလိုက်ရရစဉ်ကတစ်တောဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပြီးမြဲအခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တောတင်ရဇာတအရင်အမြစ်ပြည့်စည်လာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တောဥပဒေသစ်ကိုပြဋ္ဌာန်းထားတာတနည်းရှိသွားပါပြီ။1992တစ်တောဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါလေ။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းတွေအကောင့်ထဲပေါ်ရမှာအခုအညီပေးရမယ်လို့တစ်တော်ဥပဒေသစ်မှာဖော်ပြထားပါလေ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင့်ထဲပေါ်ဖို့တာဝန်ကျပါသေးစီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ
2010ကနေ2015အထိတစ်တော်နယ်မြေဧကပေါင်းတသန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကမ္ဘာမှာတစ်တော်ပြုံတီးမှုနှုံးတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2032ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ဂန္ဓာဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ၃ခုရှိပါတယ်။ကျေးလက်လူထုအတွက်အခြေခံသစ်တော်အတွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့သစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့သစ်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်သစ်တော်တွေပစ္စည်းရတာများတယ်လို့မချာမီကထုတ်တဲ့ကမ္ဘာ့ဘဏ်အစည်းအဝေးမှာဖော်ပြပါလေ2002က2014အထိစင်လက်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော်ဧရိယာနှစ်ပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော်နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော်ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလေပြဿနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါသေး။စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရိုင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော်နယ်မြေကိုတစ်တော်ဌာနကကြီးကြပ်ပါသေး
။တစ်တော်နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပြင်ကာကွယ်တော်တွေပါဝင်ပါတယ်။တစ်တော်ဌာနကတစ်တော်နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်မြင်ပါတယ်။ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်။စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်။စံစဘာအပြင်စီတွက်အုံး၊ရာဘာ၊ကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်။တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နေမြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။တတူတွင်ကြောင့်ကချင်မန္တလေးနဲ့စကိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ
်။ကျောက်စိမ့်တူပေါ်မှုကြောင့်တစ်တော်နေပြည်တွင်မကပဲသဘာဝပတ်ဝန်းကျင်မှာပျက်စီးရပါတယ်။ဥရုမြင့်နဲ့ချင်းတွင်းမြင့်တလျှောက်ကတစ်တော်တွေပျက်စီးကုန်တာဟာတရားဇတ်တူပေါ်မှုကြောင့်ဖြစ်ပါလေ။ရေအားရစစ်နဲ့ဆယ်မြောင်းတိဆောက်မှုကြောင့်2001က2014အထိဆယ်နှစ်ကျော်ကာလမှာတစ်တော်နေမြည်ဧက3000ပါပျက်စီးသွားပါလေ။ရေကာရာတိဆောက်မှုကြောင့်မြေဧက3000ခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းထားပါလေ။စိုက်ပျိုးမြေဧက10သန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလက်မြေရိုင်းရောရိုးရာမြေရောပါဝင်လာပွဲရှိပါလေ။စစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက်ကျွန်းနယ်အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါလေ။2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းနီးပါးထောက်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လုပ်မှုကျဆင်းလာတယ်လို့ဆိုပါလေမြမတစ်တော်ကိုတောကောင်းတောပြင်းနဲ့တောနှိမ်ဆိုပြီးသ တုံးယွခွဲထားပါတယ်။တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနှိမ်က22ရာခိုင်နှုန်းရှိပါတယ်။တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်မယ်။